ီးရီးယားနိုင်ငံလာပေါင်းများစွာဂျန်နဝါရီဖြစ်တဲ့အုံကြွမှုတွေကိုဖြစ်ရှင်းနိုင်မဲ့အစီအစဉ်တစ်ရက်ကိုအာရဗ်နိုင်ငံတွေကကုလသမဂ္ဂလူညွှန်းကောင်စီမှတင်းလာနေကြရင်ကတ္တာနိုင်ငံဝန်ကြီးချုပ်နဲ့အတူပူးတွဲတင်သွင်းသွားမယ်လို့အာရဗ်ဖွဲ့ချုပ်ရဲ့အကြီးအကဲနဗီအီလာရဘီကပြောလိုက်ပါတယ်။စီးရီးယားသမ္မတဘရှာအာဆတ်ကဒုသမ္မတဖြစ်သူထံအာဏာလွှဲပြောင်းပေးပြီးအထူးထူးရွေးကောက်ပွဲအတွက်ပြင်ဆင်ဖို့အမျိုးသားညီညွတ်ရေးအစိုးရတရားဖွဲ့စည်းရေးစီစဉ်ထားတဲ့ဆိုပြချက်ကိုလူညွှန်းကောင်စီကအတည်ပြုချက်ရဖို့သူနဲ့ကတ္တာနိုင်ငံခေါင်းဆောင်တို့ကတောင်းခံကြမှာဖြစ်တယ်လို့လည်းအချင်းနိုင်ငံကာရိုမျိုးမှာကြာသပတေးနေ့ကပြောလိုက်တာပါ။ကုလသမဂ္ဂရုံးချုပ်ရှိရာနယူးယောက်မြို့ကိုစီနေမှာသွားရောက်မယ်လို့လည်းအာရဗ်ဖွဲ့ချုပ်ကြီးကပြောပေမဲ့ကုလသမဂ္ဂတာဝန်ရှိသူတွေကတော့ခီးစင်နဲ့ပတ်သက်လို့အတည်ပြုချက်မပေးသေးပါဘူး။ကတ္တာဝန်ကြီးချုပ်ရှေ့ခ်ဟာမက်ဘင်ဂျက်ဆမ်အယ်တာနီယာစီးရီးယားနိုင်ငံအခြေအနေကိုအကဲခတ်ဖို့ဆေလွတ်ခဲ့တဲ့အာရဗ်ဖွဲ့ချုပ်ရဲ့ကော်မတီတရက်ကိုဦးဆောင်ခဲ့သူဖြစ်ပါတယ်။စီးရီးယားသမ္မတကိုထောက်ခံတဲ့တပ်ဖွဲ့တွေကငင်းချင်းတဲ့ဆန္ဒပြသမားတွေပေါ်ဆက်လက်တိုက်ခိုက်နေတာတွေစစ်တပ်ထဲကပြပြောင်းလာသူတွေနဲ့တိုက်ပွဲတွေဖြစ်ပွားနေတာတွေလို့အခြေအနေတွေကြောင့်နိုင်ငံတကာကကြားဝင်ဖြစ်ရှင်းမှုအတွက်မကြသေးခင်သတင်းပတ်တွေကဆက်လို့ပင်လယ်ကွေ့အာရဗ်နိုင်ငံတွေကပုံမှုထောက်ခံလာကြတာပါ။